ထိုင်းမြန်မာနယ်စပ်မေယောင်ဆောင်ပြည်နယ်တန်လွင်မြစ်အတွင်းမှာပြေးဆွဲနေတဲ့ကုန်စည်ပို့ဆောင်နေတဲ့စက်လီလီစနေနေ့ကပြစ်ခတ်ခံရတဲ့သတင်းကိုပြောပြပါမယ်ကျမမအေးမှာပါထိုင်းမြန်မာနယ်စပ်မေယောင်ဆောင်ပြည်နယ်မက်ဆန်လက်ဒေသအနီးမှာတန်လွင်မြစ်ကြောင်းအတိုင်းကုန်စည်ပို့ဆောင်နေကြတဲ့ထိုင်းစက်လီ၃၀ကိုမြန်မာစစ်တပ်ကအေပီလာ၁၈ရက်နေ့ကပြစ်ခတ်ခဲ့ကြောင်းထိုင်းသတင် စစ်ပြေးကရင်ဒုက္ခသည်တွေအတွက်စားတောက်စရာတွေနဲ့လိုအပ်ပစ္စည်းတွေပို့ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ကရင်သတင်းစီရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောကေကတော့စစ်လေတွေပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။စစ်ပြေးတင်တဲ့လှည့်သွားပဲ။ဟာလှည့်ကိုပြစ်တာပေါ့လေ။နာစစ်ကောင်စစ်တပ်ကနေ။အမဲအစ်ဆိုင်မှုရဲ့ဘယ်လိုမှမရှိဘူး။ဘာမှတော့မဖြစ်ဘူးကွာနော်။အမဲလေးပေးပေါ့။လေးပေးကတော့အဲ့ဒီပေးတော့ပေါက်သွားတာအဲ့တော့ရှိတယ်ပေါ့နော်။လူတော့ထိခိုက်မှုတော့မရှိဘူး။အဲ့လောက်ကိုသိရ
။အခုလိုမျိုးချင်းချောက်ပြစ်ခတ်ခံရတာဟာနှစ်အတော်ကြာအတွင်းမှာပထမဆုံးအကြိမ်ဖြစ်ကြောင်းမက်ဆန်လက်ဒေသခံတွေကပြောကြပြီးစစ်လေမောင်းသူကြေးရွာသားတွေဟာတနက်တွေနဲ့ပြစ်ခတ်နေတဲ့ဈာကပဲဘေးလွတ်အောင်မောင်းပြေးလာနိုင်ခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်အခုလိုမျိုးနေဆက်မြေကြောင်းတစ်လျှောက်မောင်းနေတဲ့ဆက်လေတွေအားလုံးမြမစစ်ကောင်စီစစ်တပ်ကိတ်ကိုသတင်းပေးပြီးမှဖြတ်တန်းခွင့်ပြုမှာဖြစ်ပြီးသတင်းမပေးဘဲဖြတ်တန်းသွားပါကပြစ်ခတ်ခံရမယ်ဆိုပြီးမြမစစ်တပ်ဘက်ကထုတ်ပြန်ထားတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသရင်းသတင်းတွေမှာဖော်ပြကြပါရယ်ရှင်